အမေရိကန်ပြည်ထောင်စုအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်သူအများဆုံးနဲ့သေဆုံးမှုအများဆုံးဖြစ်နေတဲ့နယူးယောက်မြို့မှာကိုဗစ် -19 ကူးစက်ပြီးသေဆုံးသွားတဲ့မြန်မာလူမျိုးအနည်းဆုံး18ဦးရှိနေပြီလို့နယူးယောက်မြို့မှာအတိုင်းဝန်းက VOA ကိုပြောတဲ့အကြောင်းကိုတင်ပြကြပါတယ်။နယူးယောက်ပြည်နယ်ကမြို့ပေါင်း60ကျော်ရှိတဲ့အထက်စီးပွားရေးအချက်အချာကြတဲ့နယူးယောက်မြို့မှာတော့ဆေးပညာရှင်တွေနဲ့ကျန်းမာရေးဝန်ထမ်းတွေစူးစမ်းလှုပ်ဆောင်နေတဲ့ကြားကပဲကိုရိုနာဗိုင်းရပ်စ်ကူးစက်မှုအခုထိတိတိတော်သာရော့ကျသွားတာမျိုးမရှိသေးသလိုသောကြောင့်ဒီရက်ထဲမှာတင်သေဆုံးသူပေါင်း440နီးပါးရှိခဲ့တာပါ။မြို့မျိုးကတင်ဆုံးသွားသူတွေထဲမှာမြန်မာလူမျိုးတွေလည်းပါဝင်ပြီးအခုချိန်ထိအနည်းဆုံး18ဦးရှိသွားပြီလို့ရောဂါကူးစက်နေသူတွေကိုလူမှုကွန်ရက်ကြီးလှုပ်ဆောင်နေတဲ့မတ်ထူးထူးကပြောပြပါတယ်
။အဲမြို့မှာမှ MS မှာနေတဲ့လူတွေအဲရဆေးရုံတက်တဲ့လူတွေကအများဆုံးဖြစ်နေတယ်။ဗမာပြည်ထဲမှာဆိုလည်းအဲ့မှာနေတဲ့လူတွေကအများဆုံးဖြစ်ပြီးတော့တင်ဆုံးမှာလည်းအဲ့နာလူတွေကပဲအများဆုံးဖြစ်နေပါတယ်။သမီးကတင်းထဲမှာဟိုကတွေ့လိုက်ရတာတော့18ယောက်လောက်ရှိမယ်အဲ့လိုမျိုးလေးတွေရှိရပေါ့နော်ဒါပေမဲ့မြန်မာတိုင်းဝန်ရတဲ့တက်နိုင်တဲ့လောက်ကုံလုံးဝိုင်းမျိုးကူညီပေးနေပါလေ
မျိုးမျိုးမှာတည်ဆုံးသူအများစုဟာ Queens County မှာရှိတဲ့ MS ရက်မှာနေထိုင်ကြသူတွေဖြစ်ပြီးလူနေထူထပ်တဲ့နေရာလေးဖြစ်တာကြောင့်ကူးစက်မှုနှုန်းပိုများနေတာဖြစ်တယ်လို့မျိုးမျိုးက COVID-19 ကူးစက်ရောဂါကုသရေးဆရာဝန်ဒေါက်တာဇီယာတက်ကပြောပါတယ်
ကျွန်တော်သိတဲ့အပိုင်းအရဆိုလို့ရှိရင်တော့9ယောက်လောက်တော့ရှိပါပြီသုံးပါသွားတာပေါ့နော်ဒါကျွန်တော်သိတဲ့လက်ထမ်းမိတဲ့အပိုင်းပေါ့နော်အာတကုံလုံးကတော့ဒီ MS ကိုခေါ်ရရက်ကွက်အပိုင်းပေါ့နော်အဲ့နေရာလေး one of the hotspot ပါပဲလူကြီးအရန်ထူထပ်တယ်ဟိုလူငယ်ုံပေါင်းစုံနေကြတယ်ပေါ့နော်မြန်မာတွေမကောက်ဘူးဒီရောပတ်လိုက်တာအနေချင်းရှိသလိုဒီ Latin America နိုင်ငံလာတဲ့လူကြီးအများစုနေပါတယ်နောက်ပြီးတော့ Bangladesh တို့ Nepal တို့အဲ့လိုမျိုးလည်းပေါင်းပြောနေကြတယ်ပေါ့နော်ဆိုတော့လေဒီ MS အရကလူကြီးအရန်ထူထပ်တယ်ပေါ့နော်နောက်ကအိမ်တိုင်းမှာဒီပမာအများစုနေတဲ့ building တစ်ခုရှိတယ်ပေါ့နော်အဲအဲ့ building မှာဆိုရင်ကျွန်တော်ဒီလောက်ကရောက်20လောက်ကူးကြတယ်လို့ပြောတယ
်ညောကတည်ဆုံးသွားတဲ့မြန်မာပြည်တွေကတချို့ဟာနောက်ဆုံးအချိန်ရောက်မှဆေးရုံကိုရောက်သွားတဲ့အဖြစ်မျိုးနဲ့ကြုံရတယ်လို့ COVID-19 နဲ့တည်ဆုံးသွားတဲ့အသက်50ကျော်အရွယ်အမျိုးသားတူရဲ့မိတ်ဆွေမတ်ဆန္ဒကပြောပါတယ
်သူက COVID နဲ့ဆုံးသွားတာဒီတိုင်းမှာဒီမှာ subway တွေစီးနေတော့လေဒီ public transportation ကတော့ကူးနိုင်ချီတော့အများဆုံးပေါ့နော်အဲအိမ်မှာပဲဟိုနေမကောင်းတာတစ်ပတ်လောက်တော့ရှိပြီတဲ့ဆိုအဖျားတွေတက်ပေါ့နော်ချောင်းကြီးဆိုးပေါ့ဟို city လိုက်တော့ covid ဆိုတော့အမဆရာဝန်လည်းဟို malaria ဆေးထပ်ပြီးတော့အဲ့ဒါတောက်ပြီးနှစ်ရက်မှာအဲ့လို special check ပြီးတော့အဲ့လိုဖြစ်သွားတာပေါ့သူကနေရာလည်း MH ဆိုတော့သိရမလား911 call ရင်သူကအနည်းဆုံးဆေးရုံMHS ကိုပို့ပြီးလိုက်တာပေါ့နော်။ဒါနဲ့တည်းရောက်တဲ့အချိန်ကသူကတော်တော်နောက်ကျသွားပြီဆိုတော့အောက်ဆီဂျင်တွေကလည်းအရင်ကျသွားပြီနှလုံးကလည်းအဲဒီ ambulance ပေါ်မှာတည်းကိုရပ်သွားပြီပေါ့။အဲ့လိုဖြစ်သွားတ
ာ။ညောင်တပြည်နယ်လုံးမှာ COVID-19 ရှိမရှိစစ်ဆေးပြီးစီးသူပေါင်း98,000လောက်ရှိတဲ့အထက်28,000ကျော်မှရောဂါကူးစက်ခံရပြီးအခုချိန်ထိတည်ဆုံးသွားသူ16,600ဝန်းကျင်ရှိနေပါတယ်။အဲ့ဒီကမှနယူးယောက်တမျိုးထဲမှာတင်တည်ဆုံးသူ11,800ကျော်ရှိနေပြီလို့နယူးယောက်ပြည်နယ်အစိုးရကသတင်းထုတ်ပြန်ထားပါတယ်။ကျွန်တော်ညဝင်းအောင်ပါခင်ဗျာ။